ရှမ်းပြည်နယ်မြောက်ပိုင်းမုံကုန်းမြို့နယ်ပူဝမ်းရွာကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရမှုအတွင်းအသက်နှစ်နှစ်အရွယ်ကလေးငယ်တဦးသေဆုံးပြီးတခြားကလေးနှစ်ဦးတို့ဒဏ်ရာရခဲ့တဲ့အပေါ်ဝမ်းနည်းကြေကွဲရတယ်လို့အထူးပဲစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂကလေးသူငယ်များရန်ပုံဝဲအဖွဲ့ UNICEF ရဲ့မြန်မာဌာနရုံးကကြေညာချက်ထုတ်ပါတယ်ပြိပခါကြောင့်မြန်မာနိုင်ငံတွင်းကကလေးငယ်အများအပြားထိခိုက်ဒေဆုံးရတယ်ဆိုတာကိုလည်း UNICEF မြန်မာဌာနကိုယ်စားလှယ်ကအခိုင်အမာပြောဆိုပြီးပြိပခါမှာပါဝင်ပတ်သက်သူအလုံးလို့အနေနဲ့ကလေးငယ်တွေကိုထိခိုက်နာကျင်မှုမရှိအောင်ထိန်းသိမ်းကြဖို့ကိုလည်းတိုက်တွန်းပါတယ်ပြိပခါမှာတာဝန်ရှိကြတဲ့အဖွဲ့အစည်းတွေအလုံးအနေနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့ခုလအဖွဲ့ကြီးကတောင်းဆိုပါတယ်ကျောင်းနေဆေးရုံတွေကိုတိုက်ခိုက်သိမ်းပိုက်တာတွေမလုပ်ဖို့ကလေးငယ်တွေတိုက်ခိုက်ခံရမှုကနေအသေးချာကင်းလို့ပြီးလက်နက်ကင်တပ်ဖွဲ့တွေမှာစူဆောင်းအုံချနေတာတွေကိုအဆုံးတပ်ဖွဲ့တွေလည်းပါတယ်လို့ကုလအဖွဲ့ကြီးကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန့်ဖြစ်နေပြီးကချင်ပြည်နယ်ထဲမှာလည်းတင်းမာမှုတွေတိုးလာတဲ့အပေါ်မှာလည်းစိုးရိမ်တယ်လို့ကုလအဖွဲ့ကပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာလည်းပြည်ပခန့်ဒေသတွေကကလေးငယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့သူတို့အနာဂတ်အတွက်ထည့်သွင်းစဉ်းစားပေးရမယ်လို့ပြောဆိုပြီးသူတို့ကိုအခုချက်ချင်းအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းပြောဆိုထားပါတယ်။မြမတက်မတော်အပါအဝင်တိုင်းရင်းသားလက်နက်ကင်တပ်တွေမှာကလေးစစ်သားစုဆောင်းအုံပြုမှုတွေအဆုံးတတ်ဖို့လည်းကုလသမဂ္ဂကအစဉ်တစိုက်တိုက်တွန်းနေတာဖြစ်ပါတယ်ရှင်။